ဟောင်ကောင်ကျွန်းမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတိုးတက်စေရေးအားပေးပံ့ပိုးမဲ့ပါတီနှစ်ရလုံးထောက်ခံတဲ့ဥပဒေမူကြမ်းတရအတည်ပြုနိုင်အောင်အမေရိကန်ကွန်ဂရက်ကဆစ်ဆက်လုပ်မယ်ဆိုရင်ဒါဟာဟောင်ကောင်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်လိမ့်မယ်လို့တရုတ်အစိုးရပိုင်းသတင်းစာမှဒီကနေ့ရေးသားပါတယ်။ဟောင်ကောင်ရဲ့မြန်မာတဲ့ကိုပိုင်အုပ်ချုပ်မှုအဆင့်ကိုသတ်မှတ်ဖို့ဝါရှင်တန်မှာအခွင့်မရှိလို့ဆိုရမယ့်ခေါင်းစဉ်နဲ့အက်ဒီတာအာဘော်တပုတ်ကို Global Times သတင်းစာမှရေးထားတာပါ။ဥပဒေမူကြမ်းကိုအတည်ပြုတာဟာဟောင်ကောင်ရေးရာတွေမှာနှက်ဆိုင်နဲ့ဝင်ရောက်ဆွတ်ဖက်မှုတစ်ခုဖြစ်လာစေပေမဲ့ဟောင်ကောင်ရေးရာတွေမှာတရုတ်အစိုးရရဲ့ဆုံးဖြတ်ချက်ပေါ်လွှမ်းမိုးဖို့အသာစီးရတဲ့အချက်တော်ဖြစ်လာမှာမဟုတ်ဘူးလို့ Editor အပေါ်မှာရေးသားပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်နေတာအဆုံးသတ်သွားတဲ့အထိစိတ်ရှိရှင်းနဲ့စောင့်ကြည့်နေတဲ့မဟာဗျူဟာထိထိရရောက်အလုံးမဖြစ်ဘူးဆိုတာသိပြီးတဲ့နောက်မှာဟောင်ကောင်နိုင်ငံရဲ့အချက်အလက်အပေါ်ကမ္ဘာရဲ့သဘောထားအမြင်ပြောင်းလဲစေအောင်လို့တရုတ်အစိုးရကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့လေးလာသူတွေကတုံ့သက်ပါတယ်။ဟောင်ကောင်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာတာ3လနီးပါးရှိပြီဖြစ်ပြီးအရှိန်လျော့သွားမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့ကြားရုံးရင်ဆန်ခါဖြစ်တာတွေပိုတိုးလာချိန်မှာပဲဒီနေ့ကနေတုန်းကလည်းဟောင်ကောင် Central Metro ရထားဘူးတာရုံအဝင်ပေါက်ကိုဆန္ဒပြသူတချို့မိရှုခဲ့ကြပါတယ်။